ဂရိနေငါမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘီယမာကြီးအဲလိဇဘက်ကဘက်ကင်နမ်လန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်။ဒီကနေ့ပြန်ပိုင်နန်ဒန်မြို့တော်ကိုရောက်လာတဲ့သမ္မတထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ကိုဂရိနေဘီယမာကြီးကအခုအတန်းတွေ့နေတဲ့အချိန်မှာဘက်ကင်နမ်လန်းတော်မှာတွေ့ဆုံပြီးတော့နေ့လယ်စာနဲ့တဲခင်းအခမ်းအနားဖြစ်ပါတယ်။နန်းတော်ကိုရောက်လာချိန်မှာသမ္မတကိုကြိုဆိုတဲ့အနေနဲ့အနာက Green Park ဘန်းတံမှာအမြောက်20ချက်ပြစ်ပေါက်ခဲ့ပါတယ်။ဒီမှာကြီးနဲ့တွေ့ဆုံပြီးရင်သမ္မတနဲ့သမ္မတကတော်တို့ကိုအိမ်ရှိမင်းသား Charles နဲ့ဇနီးတို့က Clarence House အိမ်တော်မှာနေခြင်းလက်ဖက်ရည်နဲ့တဲခင်းအခမ်းအနားမျိုးရှိပါရဲ့။ညပိုင်းကျရင်တော့အမေရိကန်သမ္မတကိုဒီမှာကြီးနဲ့တော်ဝင်မိသားစုကနိုင်ငံတော်ညစာစားပွဲနဲ့တဲခင်းအခမ်းအနားပါ။၃ရက်ခရင်းစဉ်နဲ့ Britain နိုင်ငံမှာရောက်နေတဲ့သမ္မတ Trump ဟာယာရုကနေထွက်တော်မဲ့ဝန်ကြီးချုပ် Theresa May နဲ့လည်းတွေ့ဆုံမှာဖြစ်ပါရဲ့။ကောင်းကောင်းနှစ်ယောက်တွေ့ဆုံကြတဲ့အခါရာဒီဥတုပြောင်းလဲမှုတိုက်ချက်ရေးနဲ့တရုတ်ဟွားဝေနည်းပညာလုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ဗြိတိန်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ဗြိတိန်ကိုနာနေစင်မှာပဲလန်ဒန်မြို့တော်ဝန်ဆာဒစ်ခန်းကိုသမ္မတထရမ့်ကအသုံးမကျဘူးလို့ Twitter ပေါ်မှာဝေဖန်ရေးသားခဲ့ပါရယ်သမ္မတထရမ့်ရဲ့မူဝါဒတွေပြောကြားချက်တွေကြောင့်သူ့ကိုကော်စောညီခင်မကြိုဆိုသင့်ဘူးလို့မြို့တော်ဝန်ခန်းကပြောကြားခဲ့တာကြောင့်သမ္မတကတုံ့ပြန်ခဲ့တာပါအမေရိကန်သမ္မတဗြိတိန်မှာရောက်နေစဉ်အတွင်းလန်ဒန်မြို့အပါအဝင်မြို့တချို့မှာစန့်ကျင်ဆန္ဒပြမှုတွေလည်းရှိနေပါသေးတယ်။သမ္မတထရမ့်ဟာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကျင်းပမဲ့ဒုတိယကမ္ဘာစစ်ပွဲအထိမ်းအမှတ် D-Day အမှတ်တရအခမ်းအနားကိုတက်ရောက်မှာဖြစ်တယ်လို့အိုင်ယာလန်နိုင်ငံကလည်းတွားရောက်ဖို့ရှိပါသေးရှင်။